AWR မျော်လင့်ခြင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ16ရက်မြန်မာတက္ကသိုလ်1383ခုနှစ်တစောင်းမုံလဆန်း13ရက်အင်္ဂါနေ့မျော်လင့်ခြင်းတန်မြမစီစဉ်များကိုစတင်တန်လွှင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဘုဒ္ဓအစီအစဉ်ကလေးများအတွက်မှတ်သားဖွယ်ရာပုံမြင့်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတမ်းများ
တော်တော်ရှင်များရှင်ခုချိန်မှာဝိညာဉ်တော်စာပေမှာကျွန်ုပ်တို့ရဲ့အတ္တခီးအစီအစဉ်ကိုနာတော်တာဆင်ခွန်အားရယူကြပါစို
့တော်တော်ရှင်ဓမ္မမိတ်ဆွေများရှင်လန်းချမ်းမြေတော်မူကြပါစေ။သောတာရှင်များခင်ဗျာ။ယခုကျွန်တော်တို့ကြားနာရမယ့်သတင်းစကားရဲ့ခေါင်းစဉ်လေးကတော့ဖြောင်းမက်ချင်းသည်ဘဝကိုအားတူးစေသည်ဆိုတဲ့ခေါင်းစဉ်လေးပဲဖြစ်ပါတယ်။ရှေးဥစွာကျမ်းစာတော်မြတ်ကိုဖတ်ပြချင်ပါတယ်။တုတ်တန်ကျမ်းအခန်းကြီး21အငယ်21ဖြောင်းမက်ချင်းတရားနဲ့ဂရုဏာတရားကိုရှာတော်သူသည်အသက်ရှင်ခြင်းဖြောင်းမက်ချင်းဂုံအသေးထင်ရှားခြင်းတို့ကိုတွေ့တတ်၏။လူမှုဆက်ဆံရေးအတွက်စုစည်းခြင်းဟာအတူတကွတွေ့ဆုံသူတို့ရဲ့သူတို့နှလုံးသားများအထဲမှာဖခင်သခင်ရဲ့မေတ္တာတော်ရောင်ချီတောက်ပြောင်လာတဲ့အခါမှာပဲဖြစ်ဖြစ်သူတို့ရဲ့တွေ့ဆုံမှုဟာဖခင်သခင်ရဲ့နှုတ်ကပတ်တော်အတိုင်းအတွေ့အမြင်များဖလှယ်ရန်အတွက်ပဲဖြစ်ဖြစ်ကိုရောအမှုတော်ကိုရှစ်တူဆောင်ရွက်နိုင်ကြဖို့ရန်နဲ့အပေါင်းအသင်းဝင်တို့ရဲ့ကောင်းကျိုးကိုလှုပ်ဆောင်နိုင်ရန်အတွက်ပဲဖြစ်ဖြစ်သူတို့မှာအကျိုးပြည့်ထွန်းစေဖို့ရန်အတွက်ဗဟုသုတတိုးပွားစေဖို့ရန်အတွက်အမြင့်ဆုံးအဆင့်ကိုဖန်တီးယူတင်ပေးလေပါတယ်။တန်ရှင်သောဝိညာဉ်တော်ဟာသူတို့ရဲ့တွေးဆောင်ခြင်းမှာဖိတ်ခေါ်ဧည့်သည်တစ်ပါးအဖြစ်ရောက်ရှိနေတဲ့အချိန်အမားတစုံတရာမရှိကိုရော့ကိုလည်းစိတ်နာစေဖို့ရန်အတွက်မပြူကြတဲ့အခါမှာဖရာသခင်ဟာချီးမွမ်းခြင်းခံယူတော်မူလေပါတယ်။အတူတူတွေးဆောင်မှုပြူကြတဲ့သူတွေဟာပြန်လဲလန်းဆန်းခြင်းနဲ့ခွန်အားများတိုးလာကြပါတယ်။လူငယ်တို့ရဲ့အတွေ့များဟာကေတင်ချင်းအဓိကအကြောင်းမှာခန့်ညာထယ်ဝမှုဂုံအသေးရှိမှုများစိုးမိုးလျက်ရှိနေမယ်ဆိုရင်ခရစ်တော်ဝမ်းမြောက်တော်မူပါလိမ့်မယ်ကိုရောဟာသူတို့ရဲ့နှလုံးသားထဲမှာဖိတ်ခေါ်ဧည့်သည်တယောက်အဖြစ်တည်နေပြီးဝမ်းမြောက်ခြင်းငြိမ်သက်ခြင်းနဲ့သူတို့ကိုအားပြည့်စေပါလိမ့်မယ်ဒီမြတ်တာကိုပိုင်ဆိုင်သူဟာဖခင်သခင်ကိုချစ်တတ်တဲ့သူတွေအတွက်ကိုရောပြင်ဆင်ပေးတော်မူတဲ့အကြောင်းအရာများကိုပြောဆိုခြင်းမှာကျေနပ်နှင့်သက်ကြပါလိမ့်မယ်လူငယ်ယောက်ျားလူငယ်အမျိုးသမီးများဟာထုံးစံအတိုင်းလှုပ်ဆောင်နေကြဖြစ်တဲ့သူတို့ရဲ့အားကစားသူတို့ရဲ့ညနေခင်းပါတီသူတို့ရဲ့ဂီတအခမ်းပွဲတွေကိုခရစ်တော်လက်ခံလိုက်မယ်ဆိုပြီးမတွေ့သင့်ပါဘူးပရိုဖက်မတ်အယ်လန်ဂျီဝိုက်ကိုထက်တလဲလဲအလင်းပြခဲ့တာကတော့ကျွန်တော်တို့ရဲ့တွေ့ဆုံပွဲများဟာ ဘာသာရေးလွှမ်းမိုးခြင်းတမတ်ချက်လက္ခဏာများထားရှိဖို့လိုကြောင်းပဲဖြစ်ပါတယ်။လူငယ်များစွာဟာတမန်ကျမ်းစာကိုဖတ်ရှုနားလည်ပြီးထာဝရအသက်ရဖို့အတွက်အကျွန်ုပ်ဘာလုပ်ရမည်နည်းဆိုပြီးမေးလာကြမယ်ဆိုရင်တမန်တရားဖတ်ချမ်းမှာသူတို့ကိုယ်တိုင်နေထိုင်လာတဲ့အခါဖျားသခင်ဟာသူတို့နှလုံးသားအတွင်းကိုကောင်းကြီးမင်္ဂလာကိုယူတင်ပေးတော်မူပါလိမ့်မယ်။တက်ကြွေတက်ရွေဆုံးလူအပေါင်းဟာဖျားသခင်ရဲ့နှုတ်ကပတ်တော်ကိုတည်ကျွမ်းရပါလိမ့်မယ်။သောရဖျားရဲ့တမာတရားဟာစိတ်နဲ့ဝိညာဉ်အထဲမှာပုံဖော်သွင်းယူခြင်းရှိရပါမယ်။အိုးဖျားသခင်ကိုတော်အားအကျွန်ုပ်မပြည့်မှားရမည်အကြောင်းအကျွန်ုပ်ဤဝိညာဉ်အားစောင့်ထင်ပေးတော်မူပါဆိုပြီးကျွန်တော်တို့ဆုတောင်းကြပါစို့။သောတာရှင်များအားလုံးအပေါ်သောရဖျားသခင်ကောင်းကြီးမင်္ဂလာတွန်လောင်းချပေးပါစေ။အာမင်။
ဖျားသည်ကျွန်ုပ်တို့မိတ်ဆွေလူသားအလုံးကိုချစ်သည်အပင်ရဲ့မှာရေနှုတ်ကဲတင်ပြီးနာမတော်မြတ်ကပါဆက်ပြီစေကဲတင်တော်အရှင်ကျွန်ုပ်တို့သခင်သေးခြင်းမှန်ကိုအောင်မြင်ခဲ့သူသာဝရသည်ပေးစာပိုင်ဆိုင်သူနာမတော်မြတ်ကပါဆက်ပြီစေအမြင့်မြတ်ဆုံးလူသားကျွန်ုပ်တို့ဤဖရာကောင်းကင်မြေကြီးဖန်စေရှင်ေဂျီဒာအပေါင်းချီးမွမ်းကြကုန်လောနာမတော်မြတ်ကပါဆက်ပြီစေသည်ကျွန်ုပ်တို့မိတ်ဆွေလူသားအားလုံးကိုချစ်သည်ဘယ်ငယ်မှရွေးနှုတ်ကဲတင်ပြီးနာမတော်မြတ်ကပါဆက်ပြီစေအမြင့်မြတ်ဆုံးလူသားကျွန်ုပ်တို့ဤဖရာကောင်းခင်မြေကြီးဖာစေရှင်မြေကြီးသာပေါင်းချီးမွမ်းကြကုန်လောနာမတော်မြတ်ကပါဆက်ကြည်စေနာမတော်မြတ်ကပါဆက်
ဖျားသခင်ဖန်ဆင်းတော်မူသည်အရာတွေဟာအမြဲတမ်းမှကောင်းမြတ်လာပါတယ်။ဒါပေမဲ့လူတွေကြောင့်ကဘာပတ်ဝန်းကျင်ဟာပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီလိုပြောင်းလဲမှုတွေကိုသိရှိပြီးပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာဘယ်လိုပါဝင်ကူညီဆောင်ရွက်နိုင်မလဲဆိုတာစဉ်းစားကြစို့နော်။
တရှိမိတ်ဆွေတို့ရေလူတရိษံတက်ရှိတတဘာတွေဟာပတ်ဝန်းကျင်နဲ့ကင်းကွာနေလို့မရပါဘူးမိမိတို့ပတ်ဝန်းကျင်ကို မိမိတို့ပိုင်ဆိုင်နေကြပါပြီ။ကျမတို့ရဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးဆောင်ရွက်မှုမှာလူတိုင်းပါဝင်ခွင့်ရနေကြပါပြီ။ဒါဆိုရင်ပတ်ဝန်းကျင်ရဲ့ဖြစ်ပျက်နေမှုတွေပြောင်းလဲနေမှုတွေကိုလူတိုင်းဂရုပြုဖို့လိုအပ်နေပြီလေ။ဘာတွေပြောင်းလဲနေသလဲ။ဘာတွေဖြစ်ပျက်နေပြီလဲ။ဘာတွေလိုအပ်နေပြီလဲ။ဘာတွေပြုလုပ်သင့်ကြသလဲဆိုတဲ့အချက်တွေကိုသတိပြုလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒီနေ့လဲပတ်ဝန်းကျင်အကြောင်းသိကောင်းစရာအချိန်မှာပတ်ဝန်းကျင်အကြောင်းဘယ်လောက်စိတ်ဝင်စားစရာကောင်းသလဲဆိုတာနားထောင်ကြရအောင်နော်။တော်တရှိမိတ်ဆွေများရှင်ကျမတို့ရဲ့ပတ်ဝန်းကျင်အခြေအနေတွေဟာဘယ်လိုဖြစ်ပျက်ပြောင်းလဲနေသလဲပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေဘယ်လိုပြုလုပ်သင့်သလဲဆိုတာသတိထားမိကြပါရဲ့လားတော်တရှိများရှင်ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းမှာရေကောင်းရေတန့်ရရှိရေးလုပ်ငန်းလဲအထူးအရေးပါလာပါတယ်တိုင်းပြည်တိုင်းမှာရေကောင်းရေတန့်ရရှိပါမှပြည်သူပြည်သားတွေယောဂကင်းဝေးနိုင်ပြီလိမ့်မယ်နိုင်ငံအနေနဲ့ပြန်ကြည့်မယ်ဆိုရင်ဖုံမျိုးဆဲနိုင်ငံတွေမှာနာမကျန်းတဲ့လူဦးရေဟာချမ်းသာကြွယ်ဝတဲ့နိုင်ငံတွေမှာနာမကျန်းတဲ့သူဦးရေထက်အဆမတန်များပြားနေပါတယ်။ကာကွယ်ကုသတဲ့အချိန်မှာထိရောက်တဲ့ကျန်းမာရေးပြုစုစောင့်ရှောက်တဲ့စနစ်တိုးတက်ဖုံမျိုးမှုမရှိုံသာမကပဲနာမကျန်းဖြစ်မှုမှကင်းဝေးအောင်ကာကွယ်တားဆီးရေးစနစ်ကလည်းချို့ယွင်းနေတယ်လေ။အဓိကလူအကျက်ကရေကောင်းရေတန့်ပေးဝေးရေးစနစ်နဲ့ရေဆိုးရေညှင့်ထုတ်တဲ့စနစ်ကောင်းမွန်ဖို့ဖြစ်ပါတယ်။တော်တန်ရှင်များရှင်အင်္ဂလန်နိုင်ငံမှာ1848ခုနှစ်မှာစပြီး1866ခုနှစ်ကြာကာလမှာဖြစ်ပွားခဲ့တဲ့ကာလဝန်ယောဂကြောင့်လူပေါင်းများများစွာတည်ဆုံးခဲ့ရပါတယ်။အဲ့ဒီခေတ်ကဆေးပညာလဲခေတ်နောက်ကျနေတာကြောင့်ဖြစ်တယ်။ဘုန်းတော်ကြီးဟင်နရီဝှိုက်ဟဲနဲ့ကျေးလက်ဆရာဝန်လေးစနိုးတို့ရဲ့သုတေသနပြုမှုကြောင့်မတန်ရှင်းတဲ့ရေထဲမှာဝန်ယောဂပိုးတွေပြန့်နှံ့ပြန့်ပွားနေတယ်ဆိုတာအာနာပိုင်တွေကလက်ခံလာခဲ့ပါတယ်။ဒါကြောင့်နောက်ဆုံးမှာ1240မိုင်ရှည်လျားတဲ့မိန်လာပိုက်လိုင်းကြီးတိဆောက်ခဲ့တယ်။ဒီနေ့ဒီအချိန်မှာဖွံ့ဖြိုးဆဲနိုင်ငံတွေမှာလူဦးရေထက်ဝက်ကျော်ဟာရေကောင်းရေတန့်ကိုအသုံးမပြုနိုင်ကြသေးပါဘူး။လူဦးရေသန်း1000အတွက်အိမ်သာမရှိပါဘူး။ရေတန့်ကိုတောက်သုံးခြင်းမပြုရဘူး။အဲ့ဒီဒေသအသီးသီးမှာရှိတဲ့မြစ်တွေဟာအဝှျော်ဖွေရာရေချိုးရာအညစ်အကြေးစွန့်ပြစ်ရာနေရာတွေဖြစ်တည်ရှိနေတယ်။ဆင်းရဲတဲ့နိုင်ငံတွေနဲ့ဆေးရုံကတင်ထက်ဝက်ကျော်ဟာရေကောင်းရေသန့်အသုံးမပြုနိုင်တဲ့အတွက်ယောဂဆွဲကခံရတဲ့လူနာတွေဖြစ်ပါတယ်။ရေကောင်းရေသန့်မရှိခြင်းနဲ့ရေပေးဝေရေးစနစ်ညံ့ဖျင်းမှုကြောင့်နေ့စဉ်ခလင်းငယ်ပေါင်း 9,000 လောက်တည်ဆုံနေပါတယ်။တစ်ချိန်ကကင်ညာနိုင်ငံမြောက်ပိုင်းကျေးရွာတွေမှာဝန်ယောဂနဲ့ဥယောင်ငန်းပြယောဂဖြစ်လက်ဖြစ်တာရှိတယ်။ဒါကြောင့်အဲ့ဒီရွာသားတွေကရေပိုက်သွေးရေးလုပ်ငန်းတွေမှာအင်းတိုက်အားတိုက်ကူညီဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ရေကောင်းရေတန့်ကိုအလွယ်တကူအသုံးပြုနိုင်ခဲ့ပြီဖြစ်ပါတယ်။ရေခါရတဲ့ခရီးနီးတဲ့အတွက်တိုင်းသူပြည်သားတွေဟာအလုအလုချိန်ပိုရလာပါတယ်။ဆင်းရဲခြင်းကိုတိုက်ဖြတ်တဲ့ရေကောင်းရေတန့်ပေးဝေးရေးစနစ်ပုံမကောင်းမလာအောင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ရက်ရွာများမှာအိမ်သားကိုစနစ်တကျဆောက်ပြီးရေကိုအသုံးပြုသင့်ပါတယ်။ရေကိုတောက်တဲ့အခါရေကိုကြိုချက်တောက်ရင်အန္တရာယ်ကင်းဝေးနိုင်ပါတယ်။မြန်မာနိုင်ငံမှာမိုးနဲ့ရေရှားဒေသတွေမှာအစိုးရကရေလောင်တမန်တွေဆယ်ရေပေးစနစ်တွေပြုလုပ်လာတဲ့အတွက်ရက်ရွာနေပြည်သူလူထုအမြောက်အများရေလုံလုံလောက်လောက်ရရှိတာတွေ့ရှိရပါတယ်။တနမအသင်းတော်ရဲ့အာဒရာအဖွဲ့မှလည်းရေကောင်းရေတန့်ရရှိရေးအတွက်အကူအညီပေးနေပါတယ်။တော်တန့်ရှင်ပေါင်းလို့ရှိရင်ရေကောင်းရေတန့်ရရှိရေးအတွက်ဆောင်ရွက်ခြင်းဖြင့်ဆင်းရဲခြင်းကိုတိုက်ဖြတ်တဲ့ရေကောင်းရေတန့်ဝန်ယောဂဖြစ်ခြင်းကိုတိုက်ဖြတ်ပေးတဲ့ရေကောင်းရေတန့်ပေးဝေးရေးစနစ်ကိုစနစ်တကျဆောင်ရွက်ပြီးချင်းဖြင့်ပေါင်းဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတရအနေနဲ့ပါဝင်နိုင်ကြပါစီရှင်
ချစ်ပြီးဝရကပါချစ်မိရင်စ
ချစ်တာမြန်မာအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေခလေးတို့အကျင့်စာရိတ္တကောင်းမွန်ပြီးလူတော်လူကောင်းလေးတွေအဖြစ်ကြီးပွားသက်ရှင်ဖို့အတွက်သင်္ကန်းစာယူစရာပုံပြင်နားထောင်ဖို့အချိန်ရောက်ရှိလိုလာပါပြီ။ဒီနေ့ခလေးတို့ကိုဒေါ်လေးလှလှပြောပြမယ်မှတ်သားစရာပုံပြင်လေးကတော့ထိုက်ပြောင်လင်းယုံငဲဆိုတဲ့အကြောင်းလေးဖြစ်တယ်။ခလေးတို့ရေလင်းယုံငဲ့အကြောင်းကြားဘူးကြသလားကွတချို့ကတော့တွေ့ဘူးကြလိမ့်မယ်လို့ထင်တယ်လင်းယုံငဲ့ဟာအလျား26လက်မကနေ28လက်မအထိရှိတတ်တယ်ကွအတော်အတန်ကြီးတယ်ငဲ့လို့ဆိုနိုင်တာပေါ့ငဲ့မကငဲ့ဖို့ထဲထွားကျိုင်းတယ်ပြန်သားတဲ့အခါမှာအတောင်တွေအင်မတန်မှကျယ်ပြန့်ပြီးဝိုင်းနေတယ်လို့ထင်ရတယ်အောက်ကနေကြည့်လို့ရှိရင်အတောင်တစ်ခုစီရဲ့အနောက်ဖက်စွန်းတစ်လျှောက်လုံးမှာအဖြူတန်းကြီးတစ်ခုနဲ့အမီးမှာကန့်လန့်ဖြတ်အဖြူတန်းကြီးတစ်ခုတွေ့ရမှာဖြစ်တယ်။ဒီလိုငှက်မျိုးတွေ့မိလို့ရှိရင်ဒီငှက်ဟာလင်းယုံဆိုတာခလေးတို့အလွယ်တကူမှတ်မိနိုင်ပါပြီ။ခလေးတို့ရေလင်းယုံငှက်ကတဘာဝအဖြစ်တော့ရဲရင်ချင်းတတ္တိနဲ့ပြည့်စုံတယ်ကွ။ ဒါကြောင့်နိုင်ငံတချို့ကအမျိုးသားအထိတ်အမှတ်တစ်စိတ်အနေနဲ့ကိုစားပြုအသုံးပြုကြတာတွေ့ရတယ်။တချို့ကတော့အပုတ်ကောင်တွေကိုစားတဲ့ငှက်အားနွဲ့တဲ့တတဝါတွေကိုအနိုင်ကျင့်တဲ့ငှက်ခိုးစားတဲ့ငှက်ဆိုပြီးတော့အမျိုးမျိုးအထင်ရောက်ပြီးတော့စိတ်ထဲမှာမတတိကြဘူးတဲ့ကွယ်။ဒါပေမဲ့သူ့မှာကောင်းတဲ့စိတ်ဇယိုက်လေးတွေသူ့မှာကောင်းတဲ့ဇယိုက်လေးတွေအတူယူသင့်တဲ့အပြုမူလေးတွေရှိတယ်။သူရဲ့ကောင်းတဲ့စရိုက်လေးတွေကိုစဉ်းစားပြီးပြောကြရအောင်နော်။လေးယုံငဲ့မှောင်နှံဟာငဲ့တတဝါတွေဖြစ်ပေမဲ့တကောင်းအပေါ်တကောင်းတစ္ဆာထားကြတယ်ကွယ်ကလေးတို့ရဲ့။သူတို့ရဲ့ချစ်ချင်းကိုသေချင်းတရားကလွဲလို့ဘယ်အရာမှငဲ့မှောင်နှံကိုခွဲလို့မရဘူးတဲ့ကွယ်။မတော်လို့များတကောင်းသေးလို့ကြံရိတ်ခက်ရင်လဲလာပေါင်များစွာပူဆွေးသောကတွေနဲ့သွားလေသူအသက်ရှင်ခဲ့စဉ်တုန်းကမောင်နှံနှဖောရွှေလက်တွဲလိုနှွေးခဲ့ရတဲ့အတိုက်မြုံစီကိုမကြာခဏပြန်လာပြီးသူ့ရဲ့ကျင်ဖော်ကိုတွေ့လို့တွေ့ညာရှာဖွေလေးရှိတဲ့ကွယ်တဘာဝအားဖြင့်တော့လင်းယုံငက်တွေဟာနေစရာအတိုက်မြုံတွေကိုစံကြောင်းအနီးအနားမှာရှိတဲ့တပင်မြင့်မြင့်မမကြီးတွေပေါ်မှာတစ်ကိုင်းတွေနဲ့ဆောက်လေးရှိတယ်တဘာဝဘေးဒဏ်နဲ့တခြားအရာတွေမဖြက်စည်းခဲ့လို့ရှိရင်တသက်လုံးနေထိုင်သွားလေးရှိတဲ့ကွယ်ငက်မောင်နှံဟာသူ့ရဲ့အတိုက်မြုံကိုမခွဲနိုင်မခွာရက်အောင်တွေ့ကနေတတ်ကြတယ်အစာရှာထွက်ချိန်ရဲ့သူရဲ့ကျင်းဖော်ရှာချိန်ကလွဲလို့အသိုက်ကနေမခွာရကြဘူးတဲ့ကွယ်အစာရေစားခေါင်းပါချိန်မှာတော့အစာအစာပေါ်တဲ့နေရာကိုပြောင်းရွှေ့ကြပြီမဲ့သူတို့ရဲ့အသိုက်ဟောင်းစီကိုသာပြန်လည်နေထိုင်တတ်ကြတယ်သူတို့ရဲ့အသိုက်မြုံစီကိုပြန်ရောက်လာတော့မြက်ချောက်မော်ပင်ချောက်ရေညှိပင်ချောက်တွေနဲ့အစ်စ်ပြန်လည်ပြုတ်ပြင်ကြတဲ့ကွယ်ဒါတွေမကတည်ဘူးကွယ်ပေါက်ဖွားလာမဲ့သူတို့ရဲ့ရင်သွေးငယ်လေးတွေအတွက်အမွေးနုနုလေးနဲ့အသိုက်မြုံအတွင်းမုံမှန်ထားသေးတယ်။အိမ်မှုကိစ္စအဝဝကိုငှက်မောင်နှံနဖော်ကပဲစိတ်ရှည်လက်ရှည်ဆက်လက်ပြီးတော့လှုပ်ဆောင်ကြတဲ့ကွယ်။လင်းယုံငှက်တွေဟာဖေဖော်ဝါရီလကနေဧပြီလအတွင်းသားပေါက်ကြတယ်ကွယ်။ဥဥပြန်တော့တလုံးတည်းသာဥလိရှိတယ်။ဥဟုတ်တဲ့အခါကျပြန်တော့လဲမောင်တထမ်းမဲတရွက်ဆိုသလိုငှက်မောင်နှံတလက်စီဝတ်ကြတယ်တဲ့။35ရက်လဲစေရောလင်းယုံငက်ကလေးတကောင်ပေါက်လာပါတော့တယ်။အဲ့ဒီအချိန်ကစပြီးတော့ငက်ဖို့နဲ့ငက်မဟာလုပ်ငန်းတခန်းတခန်းတစကြပြန်တာပေါ့ကွယ်။ရက်တတပပေါင်များစွာငက်မောင်နှံဟာသူတို့ရဲ့ရင်သွေးလေးအတွက်အစာရေစာရှာဖွေကြွေးမွေးကြရတယ်။ငါကလေးတွေယူဆောင်လာပြီးငါစားနီးကိုလည်းကိုယ်တိုင်တင်ပေးသရက်ကွယ်။ဒီလိုနဲ့ငက်ကလေးဟာတဖြည်းဖြည်းနဲ့အမွေးတောင်ဆုံးလာတယ်။နောက်ဆုံးငက်ကလေးရဲ့မိခင်ဖခင်ဟာကလေးကိုဖြောင်းဖြပြီးအသက်အမြုံရဲ့အပြင်ဘက်ကိုခေါ်ထုတ်လိုက်တယ်။ဒါပေမဲ့လင်းယုံငက်ကလေးဟာနှွေးထွေးနှူးညံ့တဲ့အသက်အမြုံတွင်းကနေမထွက်ချင်ပါဘူး။ဒီတော့ဖခင်ဖြစ်တဲ့သူကအနေရအထံရအဆင်ပြေအောင်ဆူးခက်လေးတွေအသက်မြုံထဲသွင်းလိုက်ပါတယ်။ဒီလိုနဲ့နောက်တစ်ခက်သွင်းပြန်တဲ့နောက်ဆုံးငက်ကလေးဟာတစ်ကိုင်းပေါ်ကိုရောက်လာတော့တယ်။ငက်ကလေးခမရမှာတစ်ကိုင်းထိပ်ပြအောက်ကိုငုံကြည့်တော့ကြောက်တော့တာပေါ့။ငက်ဖို့နဲ့ငက်မကတော့စွန့်စားပြီးအပြန်တင်ခိုင်းတယ်။မပြန်မချင်းအစာမကျွေးတော့ဘူး။တခါတလေငက်ဖို့ငက်မတကောင်းကောင်းကတစ်ကိုင်းပေါ်ကနေတွန်းချတတ်တယ်ကွယ်။ငက်ကလေးခမရမှာကြိုးစားပြီးအတောင်ပံခတ်ရတော့တာပေါ့။မပြန်ဝဲတက်ခင်မှာမြေပြင်ပေါ်ပြုတ်ကျသွားခဲ့ရင်ငက်ဖို့ငက်မတကောင်းကောင်းကအတောင်ပံနဲ့ပြန်ဆက်ပြီးရဲရင်စုအနေနဲ့စားစရာကိုပေးလိမ့်ရှိတဲ့ကွယ်။ဒီလိုနဲ့ပဲမကြခင်ငက်ကလေးဟာငက်ဖို့ငက်မတွေလိုလေထဲမှာကျွမ်းကျင်စွာပဲပြန်ဝဲပြီးကောင်းကင်ပြင်ရဲ့ငှက်သခင်အဖြစ်ဝင့်ကြွားနိုင်တော့တာပေါ့သူတို့ပြန်ဝဲနေတဲ့နေရာက3မိုင်အကွာမှာရှိတဲ့မြေပြင်ပေါ်ကငါးတကောင်ကိုသူတို့ကောင်းစွာတွေ့နိုင်နေတဲ့ကွယ်ဘယ်လောက်အံ့ဩစရာကောင်းသလဲလင်းယုံငှက်တွေဟာငှက်တကာတို့ထက်တာလွန်ခန့်ညားတယ်လို့ဆိုရမယ်သူ့မှာအပြစ်တွေရှိပေမဲ့သူ့ရဲ့မိသားစုအပေါ်ထားရှိတဲ့ချစ်ချင်းမေတ္တာအနစ်နာခံခြင်းနဲ့ဆက်ကတာတွေကိုအစီအမြဲပဲပြသလေးရှိတဲ့ကွယ်တူလေးတူမလေးတို့ရေလူသားတွေလည်းပဲမိသားစုအပေါ်မှာပဲဖြစ်ဖြစ်ကိုနဲ့ဆက်ဆိုင်တဲ့သူတူတယောက်စီရဲ့အပေါ်မှာပဲဖြစ်ဖြစ်အဲ့ဒီလိုချစ်ချင်းမေတ္တာနဲ့အနစ်နာခံတတ်တာကိုအစဉ်ပြသနိုင်ဖို့ဖျားရှင်အလိုတော်ရှိပါတယ်မေတ္တာတရားဆိုတာဘယ်အရာကိုမဆိုတိဆောက်ဖန်ဆင်းနိုင်တဲ့တကူးဆုံးပကားရှင်ပဲမဟုတ်ပါလားမေတ္တာဟာစိတ်ရှိတတ်တဲ့ကျေးဇူးပြုတတ်တဲ့ဂုဏ်ပြိုင်ခြင်းဝါကြွားခြင်းမရှိဘူးလို့တမန်ကျမ်းစာကဖော်ပြထားပါတယ်။ဒါကြောင့်ကလေးတို့လည်းသူတစ်ပါးကိုမေတ္တာထားနိုင်တဲ့သူတွေဖြစ်ကြပါစေကွယ်။ကလေးတို့အားလုံးကိုဘုရားသခင်ကောင်းချီးပေးပါစေ။ကျွန်တော်ဤနေ့က
ชอบแค่อะไรดูสิย้ายตอกมองมาเดซีเดียนลำเป็นหนอดรีนไนเนมอนบีมันนาลีมอมไมโคโซโมเดนมาตโนวีมีออเฮซเยชูคริสต์
โตดาชิมยาชินကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒန်းများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွန်ချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါသေးရှင်
။ AWR မျော်လင့်ခြင်းအတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတံ Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနားတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။